ပထမဆုံးအကြံဉာဏ်ရှင်တျုပ်ပြည်မှာကြီးမှာ1986ခုနှစ်တုန်းကဒီမိုကရေစီလိုလာကြတဲ့ဆန္ဒပြသူတွေကိုတျုပ်စစ်တပ်ကရဲရဲဆက်ဆက်နှင်းနှင်းခဲ့တာနဲ့ပတ်သက်ပြီးလူလူအကြားပွန့်ပွန့်လင်းလင်းဆွေးနွေးတာတွေကိုတျုပ်အစိုးရကဆက်လက်တမ်းမြစ်ထားဆဲဖြစ်ပါတယ်။ဒီနေ့ဇွန်လ28ရက်နေ့မှာလေတျုပ်အာဏာပိုင်တွေကသတင်းမီဒီယာတွေစီဘာမှရှင်းပြတာမရှိဘဲထုံးစံအတိုင်းရင်ုံနှုတ ကျွန်မတို့တက္ကံရတဲ့မြင်ကွင်းတွေနဲ့တရုတ်နိုင်ငံကိုပါတီဇွန်ဒီမိုကရေစီပေါ်ပေါက်လာအောင်ထားခြားကြောကြဆောင်ရွက်ခဲ့ကြသူတွေရဲ့တွန်းအားဟာကိုရိုင်းအတွင်းမြင်ခံစားကြသူတွေရဲ့စိတ်မှာဆက်ပြီးရှင်သန်နေကြနေစေဖြစ်ပါတယ်။ဒီကြောင့်ကိုဒေါက်ကီမျိုးတက်ကတင်ပြပေးပါလား။ဟုတ်ကဲ့ရှင်။တန်ကိုရရှိဆက်ကိုကိုနဲ့ဂျွန်လ၄ရက်နေ့ကတရုတ်အစိုးရအနေနဲ့တန်ချာကာကာရီတနက်တ ခဲ့ကြပါတယ်။ဒါပေမဲ့တချို့ကတော့အသက်အန္တရာယ်ကြီးမားတဲ့ကြားကပြည်တွင်းမှာပဲနေပြီးဒီမိုကရေစီရေးကိုဆက်ပြီးလှုပ်ရှားနေပါတယ်။သူတို့ဟာနှစ်တိုင်းလိုလိုပဲလူငယ်များစုပါတဲ့ရာနဲ့ထောင်းနဲ့ချီးပြီးတည်ဆုံးကြရတဲ့ဒီအရေးခင်မှာအဖြိုခွင်းခံရပုံတွေကိုပြန်သုံးသပ်ကြပြီးကြာဆုံးသွားသူတွေအတွက်အမှတ်တရဖြစ်ဝတ်ဆောင်အနီးဝတ်ဆင်ကြဖို့တောင်းဆိုခဲ့ကြပါတယ်။ဒီအထက်မှာကျောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ဇောင်ရှင်းဟာလည်းပြည်တွင်းမှာပဲနေပြီးလူ့အခွင့်အရေးနဲ့ဒီမိုကရေစီတိုက်ပွဲတွေဆက်ပြီးဆင်နွှဲနေသူပါ။သူဟာဘေကျင်းမြို့ကတက္ကသိုလ်လက်ဖက်ရည်ဆိုင်နဲ့ထိုင်ရင်း89ခုနှစ်အရေးခင်ပြီးဖြစ်လာစေတဲ့အကြောင်းရင်းတွေနဲ့လက်ရှိတရုတ်နိုင်ငံရဲ့အခြေအနေတွေဘလို့ကွာခြားတယ်ဆိုတာကိုနှိုင်းယှဉ်သုံးသပ်နေပါတယ်။မြေယာအသိမ်းခံရတာတွေမမျှမတအခွန်ဆောင်ရတာတွေနဲ့အတူဒီနှစ်တွေအတွင်းအန္တရာယ်သိပ်ကြီးတဲ့ပဝန်းကျင်ညဉ့်ဉန်းမှုတွေကျုံလာရတဲ့အတွက်ဒေသခံကြီးလက်ပြည်သူတွေအေးအေးချမ်းချမ်းမနေနိုင်တော့ပဲစုပူဆန္ဒပြတာတွေကိုသူတွေးနေတာပါ။အ
ဲဒ
ီတုန်းကတော့အကျမ်းမဖက်တဲ့ညဉ့်ညဉ့်ချမ်းချမ်းဆန္ဒပြတာမျိုးပါ။ဒါပေမဲ့အခုချိန်မှာတရုတ်နိုင်ငံမှာလက်စားတဲ့အရာရှိတွေနဲ့ပြည်လာတယ်လေသမားတွေဟာသူတို့ရဲ့မကျေနပ်ချက်တွေကိုရင်ဖွင့်မပြနိုင်ဘူး။ဒါဟာအရေးခင်မဖြစ်ခင်ကပုံစံတွေနဲ့တူးနေတယ်။သူတို့အတွက်အဖိနှိပ်ခံရတာတွေတိတ်များလာတာမို့အများစုကသူတို့ရဲ့ရပိုင်권တွေအတွက်အကျန်းဖက်တဲ့ညီးကိုတုံးလာတာတွေအများကြီးကျုံလာရတာပါလို့ဇောင်ရှင်းကပြောသွားတာပါ။ကွန်မြူနီခေါင်းဆောင်ကြီးတွေကအတိုက်ခံတွေကိုဖိနှိပ်သတင်းမီဒီယာတွေကိုချုပ်ထိန်နေတာနဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံရဲ့စီးပွားရေးဟာတဟုန်တို့တိုးတက်လာပြီးလူငယ်တွေအတွက်အခွင့်အလမ်းတွေများလာပေမဲ့ဒီလူငယ်တွေကျဆားတဲ့တက္ကသိုလ်တွေမှာချုပ်ထိန်မှုတွေရှိနေပါတယ်။ဒါပေမဲ့ဒီလူငယ်တွေနဲ့စကားပြောကြည့်တော့ဒီချုပ်ထိန်မှုတွေကတကယ်လို့များနိုင်ငံစီးပွားရေးကျဆင်းလာခြင်းခံတော့မှာမဟုတ်ဘူးဆိုတာသိလာရတယ်လို့လည်းသူကဆက်ပြောပါတယ်။ဘုကျင်လူငယ်တွေဟာသူတို့ခက်ကလည်းမတူပဲပိုးပြီးထက်မြက်တယ်။သူတို့ရဲ့ရင်ထဲမှာဘယ်ဟာကအမှန်တရားလဲဆိုတာကိုတဲတဲကွယ်ကွယ်သိကြတယ်။ဒါပေမဲ့အခုချိန်မှာသူတို့ရင်ထဲမှာပဲတင်ထားပြီးဖွင့်ထုတ်နိုင်တဲ့အချိန်ကိုစောင့်နေကြတယ်လို့လဲဆောင်ရှင်းကပြောပါတယ်။တရုတ်အစိုးရကတော့89အရေးခင်းကိုလိုအပ်လို့နှိမ်နင်းခဲ့ရတာလို့ဆိုပါတယ်။ဒီထဲမှာဒီအရေးခင်းနဲ့ပတ်သက်ပြီးပြောချင်သူတွေပါနေပါတယ်။သူတို့ဟာအစိုးရပိုင်းအပြောင်းလဲလုပ်ဖို့မတောင်းဆိုခဲ့ကြပေမဲ့ပျောက်ဆုံးနေသူတွေအကြောင်းကိုသိချင်နေကြပြီးတင်ဆုံးခဲ့သူတွေအတွက်အထိမ့်မှလုပ်ခွင့်ကိုလည်းတောင်းဆိုနေကြပါတယ်မဟုတ်ဘူး။ကျေးဇူးတင်ပါတယ်